စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်အဖြစ်နဲ့ချင်းပြည်နယ်ထန်တလန်မြို့မှာအင်ဂျီ100ကျော်နဲ့ဖျားကြောင်နေမိရှို့ဖျက်ဆီးခဲ့မှုကိုမြမတမ်မကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြခဲ့ချိန်မှာပဲစစ်ကောင်စီကတော့သူတို့လောက်တာမဟုတ်ပဲ PDF တွေလောက်တာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ဒီတော့တွင်မှာတော့ထန်တလန်ပါဝင်ချင်းပြည်နယ်ထဲမှာမြမစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုဟာအလွန်ဆိုးဝါးနေကြောင်းအမေရိကန်နိုင်ငံသားရေးဌာနကတနင်္ဂနွေနေ့တုန်းကနိုင်ငံတကာကိုတတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတဲ့အကြောင်းစုံကိုတော့မတ်ရင်ချင်းနိုင်ငံကတင်ပြထားပါတယ်
။မြန်မာစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်ရင်လုံခြုံရေးကောင်စီအနေနဲ့အ мян ဆုံးအရေးယူပေးဖို့ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကနေကုလသမဂ္ဂအထွေထွေညီလာခံမှာအောက်တိုဘာလ29ရက်နေ့ကတိုက်တွန်းပြောကြားချက်ထဲထန်တလန်မြို့ကအလို့ဆိုးရွားနေတဲ့အခြေအနေတွေကိုအခုလိုပြောကြားသွားခဲ့ပါတယ
်။ In the township called Tandalan in Chin State, west of Myanmar.
ဒီကနေ့တနေ့ရက်မှာပဲမြန်မာနိုင်ငံအနောက်ဖက်ချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်ကနေဖျားကြောင်နှစ်ကြောင်အပါအဝင်အင်ချေ100ကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့နိုင်ငံတကာရဲ့အလေးနဲ့အာရုံစိုက်မှုနဲ့အရေးယူဆောင်ရွက်မှုတွေအလို့အမင်းလိုအပ်နေပြီးကုလသမဂ္ဂအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကပြက်ပြက်တတအချိန်နဲ့တပြေးညီအရေးယူဆောင်ရွက်ဖို့ကိစ္စမှာအချိန်အလွန်နှောင်းနေပြီးအ мян ဆုံးအရေးယူဆောင်ရွက်ပေးဖို့မေတ္တာရက်ခံကြောင်းပြောသွားတာပါအခုလိုထန်တလန်မြို့မှာအိမ်တွေရာနဲ့ချီမီးရှို့ဖျက်ဆီးခဲ့တဲ့လုံရက်ဟာသူတို့လောက်တာမဟုတ်ပဲ PDF ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကကျူးလွန်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအောက်တိုဘာလ30ရက်စနေနေ့မှာအခုလိုသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒါတွေဒီဒါတမတော်ကဒါဆောင်ရွက်တာမဟုတ်ဘူး။ဒါ PDF ကနေပြီးတော့ PDF အကြမ်းဖက်အဖွဲ့တွေကဒါလက်ချင်းဆောင်ရွက်နေတဲ့အဖွဲ့တွေကိုပြစ်ခတ်တယ်။ပြီးရင်သူတို့နောက်ကိုလိုက်ပြီးရှင်းတဲ့အခါမှာဒီရှုဖတ်ပြီးခဲ့တာမျိုးဖြစ်ပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအလွန်ဆိုးရွားနေရမှာပြီးခဲ့တဲ့တောက်ကြာနေ့ကချင်းပြည်နယ်ထန်တလန်မြို့ကိုမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာမြန်မာစစ်တပ်အနေနဲ့မိမိပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထဲမတွက်ပဲနေအိမ်တွေနဲ့ကိုယ်ပိုင်စုတောင်းရနေရာတွေကိုရရက်ဆက်ဆက်ဖျက်ဆီးခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရှုံချကြောင်းအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တမ်မတ်ကြီးဦးကျော်မိုးထွန်းရဲ့အောက်တိုဘာလ29ရက်နေ့ကုလသမဂ္ဂမှပြောကြားတဲ့မိန့်ခွန်းထဲမှာလည်းမြန်မာနိုင်ငံမှာအာဏာသိမ်းပြီး6လကြာကာလအတွင်းစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဖြစ်အခုလိုအချက်လက်တွေထောက်ပြပြောဆိုခဲ့ပါတယ
်။ As many reports reflect after the illegal military coup grave human rights violations were witnessed across the country.
ကိုလာအတွင်းဥပဒေမဲ့ဖမ်းဆီးခံရသူ 6,000 ကျော်နဲ့တပ်ဖြတ်ခံရသူ 1,200 လောက်ရှိနေပါပြီ။မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသမှာလည်းစစ်တပ်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်နေပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရကြောင်းပြောသွားတာပါ။ဒါ့အပြင်စစ်တပ်အနေနဲ့အင်အားကြီးမားမဲ့စစ်ဆင်ရေးကိုမုတ်တုံရသည့်ကုံဆုံးချိန်မှာဆောင်ရွက်ဖို့စီစဉ်နေပြီးဒါဟာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံအများပြားကိုပြစ်မှတ်ထားမှဖြစ်တယ်လို့အင်အားအဆမတန်အသုံးပြုပြီးအစဉ်ကျင်မဲ့တိုက်ခိုက်မှုတွေကနေပိုပြီးစိုးရိမ်ပွဲအခြေအနေတွေကိုရင်ဆိုင်လာရမယ့်အရေးတမ်မတ်ကြီးဦးကျော်မိုးထွန်းကသူ့ရဲ့ကုလသမဂ္ဂမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်